ထိုင်းနိုင်ငံကူထဲမှာကျန်နေတဲ့ကျောင်းသားငယ်6 7ယောက်နဲ့သူတို့ရဲ့ဘလုံးတင်မိပြတို့ကိုကဲထုတ်ရေးလူငန်းစဉ်ဒုတိယအဆင့်မကြာခင်မှာပြန်ပြီးတော့စတင်နိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ဒီနေ့ဝင်နေ့ကကဲထုတ်ထားပြီးဖြစ်တဲ့ကလေး၄ဦးကတော့ဆေးရုံမှာဆေးကုသမှုခိုင်ဦးနေကြပါတယ်။နောက်ဆုံးသိထားတဲ့အခြေအနေအကြောင်းစုံနဲ့ပတ်သက်ပြီးတော့ကိုညောင်ဝင်းအောင်ကပြောပြပေးပါလိမ့်မယ်ခင
်ဗျ။ဟုတ်ကဲ့ခင်ဗျာ။မဆိုင်မျိုးကကူတဲ့ပြင်းမိနေတဲ့တောဝက်ထိုင်းဘလုံးအသင်းကိုပြန်ပြီးကဲထုတ်ဖို့အတွက်15ရက်မြောက်နေ့ဖြစ်တဲ့ဇူလိုင်လ10ရက်တနင်္ဂနွေနေ့မနေ့စင်နိုင်ကစလို့ရင်းငုံသမားတွေကူရေးဝင်သွားပြီးနောက်9နိုင်လောက်အကြာမှာကလေးလေးယောက်ကိုကဲထုတ်နိုင်ပြီလို့ထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားတာပါ။ဆိုင်ကူတဲ့တုံးနေရတဲ့အောက်ဆီဂျင်ဘူးတွေမလုံလောက်တော့ကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုခေတ္တရန်နာထားလိုက်ပြီးအောက်ဆီဂျင်ဘူးတွေပြန်ဖြည့်နေတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။ပြန်ကယ်ထုတ်လာတဲ့ကလေးလေးယောက်ကိုလောလောဆယ်ချင်းဆိုင်ဆေးရုံမှာဆေးကုသစောင့်ရှောက်မှုပေးနေပါတယ်။ဒီကနေ့တနင်္လာနေ့မှာကယ်ဆယ်ရေးလုပ်ငန်းတွေကိုပြန်ဆသွားဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောကြောင်းဂူဝါမှာတောက်လျှောက်သတင်းယူနေတဲ့ထိုင်းပြည်ဆိုင် Network Media သတင်းနဲ့မီဒီယာကွန်ရက်ကဥဆောင်ညွှန်ကြားမှုကိုအောင်မိုးမြင့်ကပြောပါတယ်
။ဘာဖြစ်လို့ဆက်တိုက်ထုတ်မနိုင်လဲဆိုတော့သူတို့ကအောက်ဆီဂျင်ပြတ်သွားလို့လို့ပြောတယ်။အောက်ဆီဂျင်ထပ်ပြေးဖို့လိုတယ်။အောက်ဆီဂျင်ထပ်ပြေးဖို့လိုတဲ့အတွက်သူတို့လုံငန်းစဉ်ကိုသူတို့ဒီညမှာဆက်လုပ်မယ်။ဒီမနေ့မှမနေ့ဆက်ပြီးရောသွားနေမယ်။ဒီလိုထုတ်လာတဲ့ဟာကပုံမှန်တိုင်းဆက်လုပ်သွားမယ်ဆိုတဲ့ဟာမျိုးသူတို့ပြောသွားတယ်ခင်ဗျာ
။ဟုတ်ကဲ့။အဲ့တော့ဟိုဒီချင်းရိုင်းဆေးရုံမှာရောကလေးတွေကိုဟာလာဘယ်လိုမျိုးပြုစုစောင့်ရှောက်မှုပြင်ဆင်လာတာတွေသတိထားမိပါဗလဲ
။ချင်းရိုင်းချင်းဆေးရုံမှာအေးသူတို့စားမဲ့ဆေးရုံမှာပေါ့ဗျာ။အဆက်ချစ်တတ်ရှိတယ်။ချစ်တတ်မှမှ၄တတ်မှသူတို့ထားမယ်။ကျမရေးရသူတို့အဲ့ဒီခန်းကိုစေးပြပါရည်နဲ့ခြံထားတယ်လို့ပြောလို့ရတယ်ခလေးတွေကိုလည်းဒီရောက်လာတဲ့အချိန်မှာစေးခြံထားတဲ့ဒီအဝတ်တွေကိုပဲပေးဝတ်ပဲဒီလိုရှိရင်မိသားစုတွေလာတွေ့ရင်လည်းစေးခြံထားတဲ့ဟိုစစ်ဆေးထားပြီးတဲ့ဒီအဝတ်တွေကိုပဲပေးဝတ်ပြီးမှပေးတွေ့မယ်ဆိုတဲ့ဟာမျိုးတွေသူတို့စိတ်နှင်ထားရတယ်ကျန်တဲ့သူတွေကလုံးဝတွေ့လို့မရဘူ
းနောက်ထပ်ကျန်နေသေးတဲ့ခလေးရှိအောင်နဲ့သူတို့ရဲ့ဘောလုံးကြီးပြတူစုစုပေါင်း9ဦးစလုံးကိုကယ်ထုတ်ဖို့နောက်ထပ်၄ရက်တိအချိန်ယူရနိုင်ခြေရှိတယ်လို့ထိုင်းကယ်ဆယ်ရေးအဖွဲ့ကပြောကြောင်း AP သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။ကျန်နေသေးတဲ့ကလေးတွေရောနှီးပြပါစိတ်ပိုင်းယူပိုင်းနှမျိုးစလုံးကျန်းမာကြန့်ခိုင်နေပြီးရေငုပ်ဖြတ်ကူးဖို့အသင့်ရှိကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ကလေးတွေကိုကယ်ထုတ်အပြီးမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်လည်းဖြစ်ချင်းရိုင်းခရိုင်ယာယီအုပ်ချုပ်ရေးမှူးဖြစ်တဲ့နရွန်ဆတ်အော်တာနခွန်ကတော့သူတို့အဖွဲ့ကိုစိတ်ဓာတ်ပိုင်းဆိုင်ရာအားပေးမှုတွေကကယ်ဆယ်ရေးလုပ်ငန်းတွေကိုအောင်မြင်ဖို့အထောက်အကူဖြစ်စေတယ်လို့ပြောတော့ပါတယ
်။မိတ်ကြီးဝန်တိုင်းကြီးတော့พร้อมတယ်ဒီကြားပါနော်ครับถ้าเราไม่เริ่มปฏิบัติการณเวลาที่เราได้เปรียบที่สุดดีเดย์ในวันที่เราพร้อมที่สุด
ဒီကလေးလိုမျိုးတင့်တော်ရဲ့တခြားတရရဲ့မရှိနိုင်ပါဘူး။အကျိုးရလအများဆုံးရှိမဲ့ဒီလိုမျိုးမှာမှကယ်ဆယ်ရေးလုပ်ငန်းကိုကျွန်တော်တို့မဆနိုင်ဘူးဆိုရင်အခွင့်အရေးတွေဆုံးရှုံးသွားပါလိမ့်မယ်။ဒါကြောင့်ကယ်ဆယ်ရေးကိုမနှက်စင်နိုင်မှာစတာပါ။ဒီကလေးရဲ့ပိုင်းတွင်ဒီနာတော့ဝိုင်းကျွန်တော်တို့နဲ့အတူရှိခဲ့ကြသူအားလုံးကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်။နိုးလင်းထားတဲ့အတိုင်းကျွန်တော်ကယ်ဆယ်ရေးလုပ်ငန်းတွေတရားရဂိုင်လုံးအောင်မြင်ဖို့အတွက်ဒီလူလူကလည်းစိတ်သက်ပိုင်းဆိုင်ရာပံ့ပိုးမှုတွေပေးကြပါလို့မေတ္တာရက်ခံပါတယ်
။အစောပိုင်းမှာတုန်းကတော့ကလေးငယ်တဦးစီကိုရင်ငုံသမားနှစ်ဦးစီနဲ့ရင်ငုံကိရိယာတွေတုံးပြီးကဲထုတ်မလားဒါမှမဟုတ်ကင်ဘတ်ဆာအထက်ထက်နဲ့အထူးပြုလုပ်ထားတဲ့ပိုက်သေးကိုလေးမှုတ်သွင်းပြီးရင်ငုံစရာမလိုပဲကဲထုတ်မလားဆိုတာစဉ်းစားခဲ့ကြတာပါ။ရင်ငုံပြီးကဲထုတ်တဲ့နည်းဟာအန္တရာယ်ရှိနိုင်တာကြောင့်အခြားနည်းလမ်းမရှိမှသာအဲ့ဒီနည်းကိုသုံးသင့်တယ်လို့ဆိုင်ကူတွင်ကယ်ဆယ်ရေးကျွမ်းကျင်သူတွေကတတိပေးထားပါတယ်။လောလောဆယ်ကယ်ထုတ်လာတဲ့ကလေးလေးယောက်ကိုတော့အစာပိုင်းမှာရင်ငုပ်ဖြတ်သန်းနိုင်ပြီးတနည်းအားဖြင့်မှကယ်ဆယ်ရေးရင်ငုပ်သမားတွေကဂူပြင်ရောက်တဲ့အထိတည်ထုတ်လာတာလို့ချင်းရံခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒါပေမဲ့ဘယ်လိုတည်ထုတ်လာသလဲဆိုတဲ့အသေးစိတ်ကိုတော့ပြောမသွားပါဘူး။တောဝက်ဘလုံးအသင်းဟာဇွန်လ23ရက်နေ့ကစလို့သံလွန်နန်နွန်ကြောက်တောင်ကူထဲဝင်သွားတော့ပါ။သူတို့ဝင်သွားပြီးမိုးတဲထန်စွာရွာလိုက်တာကြောင့်နိုင်ကူထဲရေကြီးပြီးဘူဝကနေနှမိုင်ခွဲကြော်အကွာလောက်ကကုန်းလေးပေါ်မှာတက်နေကြကြရင်လာကယ်မဲ့သူတွေကိုမျှော်နေကြကြတာပါအခုရပိုင်းတွင်ချင်းရိုင်းခရိုင်တဝိုက်ကြကြော့ပြန်မိုးတဲထန်လာမယ်ဆိုတဲ့မိုးလေဝသခံမှန်းချက်ရှိနေပြီးမိုးများလာရင်ဂူထဲရေဝင်ပြီးထိုင်းကလေးတွေကိုကယ်ထုတ်ရေးဟာပိုပြီးခက်ခဲသွားမယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ